บิงลาดิชตองไบมาหมอตู่หมู่เปลี่ยนแท้สวายาตู่หมู่จอกမြန်မာနယ်စပ်နားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပါတယ်အနည်းဆုံးလူပေါင်း14ဦးသေဆုံးခဲ့ပြီးဒုက္ခသည်စခန်းတွေကရိုဟင်ဂျာတပ်တောင်းကိုလည်းဘေးလွတ်ရာနေရာတွေဆီရွှေ့ပြောင်းပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကမနေ့ကပုတ် မနေ့ပုတ်တပူနေကအေအက်ဖီသတင်းဌာနကိုပြောကြားခဲ့ပါတယ်။တုံးရကြမိုးပြင်းထန်စွာရွာသွန်းပြီးတဲ့နောက်ဘလူးခါလီဒုက္ခသည်စခန်းကတောင်ဆောင်းမှာနေထိုင်တဲ့ဒုက္ခသည်တွေကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရှာရာဇဝန်ဟာယတ်ကပြောပါတယ်။ဒီဒုက္ခသည်အများစုဟာ2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကရိုဟင်ဂျာတွေပေါ်အင်အားအလွန ောင့်စခန်းထဲမှာနေလို့မရသူတွေဟာတောင်ဆောင်ကတစ်ပင်တွေကိုရှင်ကြီးမြေိုင်းတွေမှာတဲအိမ်စောင့်နေကြသူတွေဖြစ်ပြီးမုတ်တုံရာသီတိုင်းမှာမြေပြိုကျမှုဘေးရန်တွေကိုနှစ်စဉ်ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။